ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးပုံမှန်ခေါ်ယူကျင်းပဖို့လိုအပ်တဲ့အကြောင်းတပ်မတော်ရဲ့နောက်ဆုံးပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့တဲ့အပေါ်အာဏာရပါတီ NLD ကဝေဖန်လိုက်ပါတယ်နိုင်ငံရေးလှစ်လာတုံ့တက်သူတွေကတော့နှစ်ဖက်ထိတ်တန့်ရင်ဆိုင်မှုတွေအရှိန်မြင့်လာတာကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးခက်ခဲမယ်လို့တုံ့တက်နေကြပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက တက်မြော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းကြီးကနိုင်ငံထိပ်ပိုင်ကောင်ဆောင်တွေပါဝင်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုပုံမှန်ခေါ်ယူကျင်းပဖို့လိုအပ်နေပြီလို့ပြောဆိုခဲ့တာဖြစ်ပါတယ်။ငယ်ငယ်တရားဝင်စုမှုရေးဖွဲ့စည်းပုံဖြစ်စဉ်ရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတဦးတယောက်တစ်ဖွဲ့တည်းရဲ့ဆုံးဖြတ်ချက တမရော်အနေနဲ့သတင်းစာရှင်းလင်းပွဲကနေဘလို့ကြောင့်ကာလုံခေါ်ဖို့တောင်းဆိုရတယ်ဆိုတဲ့အပေါ်ပြန်ပြီးမေကွန်ထုတ်လိုက်ပါတယ်
ကျွန်တော်စဉ်းစားတာအခုလိုသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပြောစရာလိုရဲ့လားပေါ့နော်တကယ်တမ်းဒီအခြေအနေပေါ်မှာမူတည်ပြီးတော့ကာလုံကိုခေါ်ဖို့ဆိုရင်ဘာကြောင့်ခေါ်ဖို့ခေါ်စီကျင်တာလဲဘာကြောင့်ခေါ်တင်တာဆိုရှင်းပြန်ဒုသမရတွေထဲမှာဒုသမရတယောက်ကလည်းတမရော်ကိုပူဇော်ပြုတဲ့ဒုသမရတယောက်လည်းရှိနေပြီးသားပဲဒီဟုတ်တယ်မလားဟုတ်ဒီကာလုံကိုဒီလိုခေါ်ဖို့လိုတယ်ဆိုရင်တကယ်တမ်းတိုင်းပြည်တွေအရေးကြီးလိုအပ်တယ်ဒါမှမဟုတ်ဘယ်လိုကိစ္စမျိုးတွေတော့ရှိနေပြီဒါကြောင့်မလို့ကာလုံတော့ခေါ်တင်ပြီဆိုတဲ့ကိစ္စကကျွန်တော်ထင်တဲ့သတင်းစာရှင်းလင်းပွဲကနေတဆင်ပြောစရာလိုအပ်တဲ့ကိစ္စလောက်တော့မဟုတ်ဘူးလို့တော့ကျွန်တော်သဘောရတာပေါ့
မကြသေးခင်ကလည်းတမရော်အရာရှိဟောင်းတွေနဲ့ဖွဲ့ထားတဲ့ပြည်ခိုင်ပြိုးပါတီဘက်ကကာလုံရဲ့အကြံပြုချက်နဲ့သမရကလွတ်တော်ကိုဖျက်သိမ်းရေးကာလုံအစည်းအဝေးကိုနှစ်လတကြိမ်ခေါ်ယူရေးစတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမူကြမ်းတစ်ခုကိုတင်ခဲ့ပါတယ်။ဒါတမရော်ရဲ့လုပ်ပိုင်ခွင့်အာဏာပိုရလာအောင်ကြိုးပမ်းမှုတော့ဖြစ်တယ်လို့တုံ့တက်မှုတွေရှိနေချင်းအခုလိုတမရော်ဘက်ကတရားဝင်ပြောဆိုလိုက်တာဖြစ်ပါတယ်။ကာလုံလို့ခေါ်တဲ့ကာဝေးရေးနဲ့လုံခြုံရေးကောင်စီမှာနိုင်ငံတော်သမ္မတဒုသမ္မတနှစ်ဦးလွှတ်တော်ဥက္ကဋ္ဌကြီးနိုင်ငံသားရေးဝန်ကြီးသမ္မတကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယသမ္မတကာကွယ်ရေးဦးစီးချုပ်စတာတွေပါဝင်ပြီးသမ္မတဘက်က6ဦးပြည်သူကရွေးကောက်တင်ရောက်ထားတဲ့ကိုယ်စားလှယ်က9ဦးစုစုပေါင်း17ဦးပါဝင်ပါတယ်လွှတ်တော်ရင်းဖွဲ့စည်းပုံပြင်ဆင်ရေးမှာသမ္မတနဲ့လက်ရှိအာဏာရပါတီတို့ပုတ်တိုက်မှုပြင်းထန်နေမှုကလည်းဖွဲ့စည်းပုံပြင်ဆင်ရေးကိုပိုပြီးခက်ခဲစေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။တကောင်းနိုင်ငံရေးလေးလာမှုအဖွဲ့ကအမှုဆောင်ဒါရိုက်တာဦးရဲမျိုးဟင်းကတော့တမရော်ရဲ့ပြောဆိုမှုနဲ့ပတ်သက်ပြီး
ဒီလိုနိုင်ငံမျိုးမှာသူတို့ဒီအာဏာပြောမစွန်းတော့တစ်ဖက်မှာလည်းအစိုးရရှိတယ်၊ရုပ်တော်တင်လို့ထားရဆိုတာရှိတယ်။တစ်ဖက်မှာလည်းကျွန်တော်တို့ကဒီအာဏာကန်ထားနိုင်တဲ့အင်အားစုပေါ့တမရော်ရှိနေတယ်။အဲ့လိုနိုင်ငံမျိုးမှာတော့ငါပြောတဲ့တစ်ဖက်နဲ့တစ်ဖက်ကြားတဲ့ကပုတ်တိုင်မှုတွေပေါ့တွေ့ပြီးတော့ဆက်ကြအစိုးရပုံစံမျိုးဖြစ်နေတဲ့နိုင်ငံမှာတော့ကျွန်တော်ဒီ contestation တွေကတမီးရမဟုတ်တမီးရမှာတော့ရှိနေမယ်လို့ကျွန်တော်တို့ကမြင်ပါရဲ့ဗျ။အခြေခံဥပဒေပြင်ဆင်ရေးကတော့စပြီးလုပ်ခဲ့ကကျွန်တော်လွယ်တဲ့အနေအထားမျိုးတော့မရှိဘူး။အခြေခံဥပဒေပြင်ဆင်ရေးကအတော်လေးညွန်ညက်နေတယ်လို့မြင်ပါတယ်။ဒီလို contestation တွေနဲ့ပဲဆက်ပြီးတော့သွားနေမယ်အပြည့်အဝတွေနဲ့ဆက်သွားနေမယ်အနေအထားအလားအလာလို့ကျွန်တော်တို့မြင်ပါတယ်ဗျ
။လက်ရှိမှာတော့တက်မတော်နေတန့်ခိုင်ရေးပါတီဘက်ကအရင်သမရဟောင်းဦးသိန်းစိန်လက်ထက်ကနေမတူပဲဖွဲ့စည်းပုံပြင်ဆင်ရေးကိုအခုအာဏာရပါတီ NLD အစိုးရလက်ထက်မှာပိုပြီးကြိုးပမ်းလှုပ်ဆောင်လာတာတွေတွေ့ရပြီးဖွဲ့စည်းပုံပြင်ဆင်ရေးအတွက်မူကြမ်း၅ခုကိုတင်သွင်းထားပါတယ်။ဒါအပြင်အခုကာလုံကိုလည်းတမရဘက်ကခေါ်ချင်တဲ့အချိန်ခေါ်လို့ရနိုင်တဲ့ပြင်ဆင်ချက်မူကြမ်းအစိုးကိုလည်းတင်သွင်းထားပါတယ်ရှင်။